Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တိုင်းရင်2018ခုနှစ်ဩဂုတ်လ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတစဉ်အောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေထဲမှာတော့အမေရိကန်ဘုတ်တော်လိုင်းအေဂျင်စီ CIA ကြီးကဟောင်းဂျွန်ပရန်နန်ကိုလွန်ကျွန်ရေးအရာစိတ်ချသူစင်းကနေသမ္မတ်ထရန့်ကပြပြလိုက်ပါတယ်။ရွန်ဂျာမိုစင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတစ်ဖြတ်မှုဖြစ်သုံးလုံးပြောဆိုဖို့တင်းတင်းမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်စီရကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နယ်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးဒါဟာကမ္ဘာဈေးကွက်မှာဒေါ်လာညှိနှိုင်းတက်လာတာရဲ့လက်ခံမှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်
။ကျွန်တော်တို့ဒေါ်လာတည်တက်တာမှာကိုယ့်ရဲ့ပို့ပြီးတက်သွားတဲ့နိုင်ငံတွေဆိုပါတော့သူ့ငွေတွေပို့ပြီးတော့ဈေးကျသွားတဲ့နိုင်ငံတွေရှိတယ်။ကျွန်တော်တို့လောက်အလုံးရမ်းမများတဲ့နိုင်ငံတွေ
စီပွားရေးပညာရှင်ဦးမင်းခင်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်ရေးအတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာသူတို့ရဲ့လုပ်ငန်းအစီအစဉ်လုပ်ငန်းတာဝန်သတ်မှတ်ချက်စာရာတွေကိုဒီကနေ့နေပြည်တော်မှာထုတ်ပြန်လိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းတွေကိုလည်းတင်ဆက်ပေးသွားမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဒီလိုသတင်းဆောင်မရေးမတိုင်မြင်အခုအရင်ဆုံးတော့ထိတ်တဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်လွန်ရက်တွေကင်းလခွင့်သူကွင်းလခွင့်ရှိသူစီးရင်ကနေသမ္မတ်ဒေါ်နယ်ထရန့်ကသူ့ကိုပယ်ပြစ်လိုက်တာဟာသမ္မတ်ကိုစင်ခေါ်ရဲသူတွေကိုအတန်တက်အောင်လုပ်တဲ့လုပ်ရဖြစ်အမေရိကန်ဘူထော်လိုင်းအေဂျင်စီ CIA အကြီးခဲအောင်ဂျွန်ဘရန်နန်ကပြောလိုက်ပါတယ်သမ္မတ်ထရန့်အနေနဲ့သူ့ကိုယ်သူကာကွယ်ဖို့အတွက်အပြင်းထန်ကြိုးပမ်းနေတယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲဒီနေ့ထုတ်နယူးယောက်တိုင်းစင်စာထင်မြင်ရသဘောထားဆောင်းပါးမှာပြောဆိုလိုက်တာပါCIA ကြီးကဟောင်းဘရန်နန်ဟာအစိုးရထဲမှာသဘောထားကွဲအောင်မတည်မငြိမ်ဖြစ်အောင်တွတ်ထုတ်ပေးနေတယ်ဆိုပြီးလုံခြုံရေးအတွက်စိတ်ချရသူစင်းကနေသမ္မတ်ထရန့်ကပဲဖြစ်လိုက်တာဖြစ်ပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဟောင်း James Clapper ပြည်သူ့စုံစမ်းစစ်ဆေးဗျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey သမ္မတ် Barack Obama လက်ထက်မှာအမျိုးသားလုံခြုံရေးအကြံပေးတာဝန်ယူခဲ့သူ Susan Rice အမျိုးသားလုံခြုံရေးအေဂျင်စီ NSA ညွှန်ကြားရေးမှူးဟောင်းမက်ကဟေဒီနဲ့ရှင်းနေကြအောင်ဆယ်လီယေးစ်တို့ပါဝင်တခြားအစိုးရအရာရှိအောင်တွေကိုလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်ပေးထားတာတွေကိုလည်းပြန်လည်စီစဉ်နေပါတယ်။လုံခြုံရေးအရာကင်းလွတ်ခွင့်ပေးထားတာတွေကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းသွားမှာဖြစ်တယ်လို့ရုပ်သိမ်းခံထားရသူတွေကိုလည်းပြန်ထုတ်ပေးတော့မှာမဟုတ်ကြောင်းသမ္မတရဲ့ညင်ညာချက်ကိုမနေ့ကသတင်းစာရှင်းလင်းပွဲတွင်အင်ဂျီရောပြောဝင်ရဆာရာဟဲပီစန်ဒါစ်ကပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုဝေဖန်တဲ့အတွက်CIA ညွှန်ကြားရေးမှူးဟောင်းနဲ့တခြားအစိုးရအရာရှိဟောင်းတွေကိုပြစ်မှတ်ထားခဲ့တာလားဆိုတဲ့သတင်းတောက်တွေရဲ့မိကွန်းကိုတော့အင်ဂျီရောပြောဝင်ရကငြင်းဆန်ခဲ့ပါတယ်။ CIA ကြီးကောင်ဘရန်နန်ဟာသမ္မတထရန့်ပေါ်အပြင်းထန်ဝေဖန်သူတို့ဖြစ်ပြီးပြီးခဲ့တဲ့လတည်းရုရှားသမ္မတနဲ့ဖင်လန်နိုင်ငံမှာပြစ်ဆုံတဲ့ပေါ်တိစပ်ပေါက်တဲ့လုပ်ရည်အဖြစ်မှတ်ချက်ပေးခဲ့သူလည်းဖြစ်ပါတယ်။ CIA ညွှန်ကြားရေးမှူးဟောင်းကတော့လုံခြုံရေးအရာစိတ်ချသူစင်းကနေပြပြလိုက်တဲ့သမ္မတရဲ့လုပ်ရည်ဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုပြနေပြီးဝေဖန်သူတွေကိုအပြစ်ပေးဖို့ကြိုးပမ်းမှုတစ်စိမ့်တစ်ပိုင်းဖြစ်တယ်လို့ထောက်လိုက်တိုင်းဝိုင်းပါဝင်အမေရိကန်နိုင်ငံသားတွေအားလုံးအတွက်အကြီးအကျယ်စိုးရိမ်စရာကောင်းတဲ့လုပ်ရည်ဖြစ်တဲ့အကြောင်းလေးတရားလူမှုကွန်ရက်ကနေမနေ့တုန်းကပြောဆိုထားတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာသမ္မတရည်နဲ့မီဒီယာကြားအဖို့ထစ်တွေရှိခဲ့ပေမဲ့သမ္မတဒေါနယ်ထရမ့်လက်ထက်မှာဝေဖန်တိုက်ခိုက်မှုတွေပိုမိုပြင်းထန်လာနေတဲ့အတွက်မီဒီယာတွေစူးစီးပြီးတုံ့ပြန်ဖို့ကြိုးစားနေကြပါတယ်။သမ္မတထရမ့်ကမီဒီယာတွေဟာစစ်ဖြစ်လောက်အောင်အနေရရှိတဲ့ပြည်သူရန်သူအဖြစ်နဲ့သုံးနှုန်းပြောဆိုခဲ့သလိုသတင်းမီဒီယာတွေဘက်ကလည်းသမ္မတရဲ့ပြောဆိုချက်တွေဟာစိုးရိမ်စရာအနေရရှိတဲ့သဘောထားအဖြစ်ပြောဆိုထားကြတာပါ။သတင်းသာလွတ်လပ်ခွင့်ပေါ်ညစ်ပတ်တဲ့နည်းတွေနဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့ Boston Globe သတင်းစာကြီးရဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ဝန်ကသတင်းစာတွေဒီနေ့မှပူးပေါင်းပါဝင်လာကြပါတယ်။လှုပ်ရှားမှုမှာသတင်းဌာနပေါင်း350ပါဝင်ဖို့ကတိပြုထားကြောင်းလည်းသတင်းသာကပြောဆိုထားပါတယ်။အမေရိကန်ရဲ့အခြေခံရည်တည်ချက်တွေဟာသတင်းသမားတွေကိုပြည်တွင်းမှာသာမကပြည်ပမှာလည်းလွတ်လပ်မှုရဲ့စံနမူနာအဖြစ်ရာသူနှစ်နှစ်ခုကျော်ကြာအကာအကွယ်ပေးလာခဲ့ပေမဲ့ဒီနေ့အချိန်မှာတော့ကြီးမားတဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရကြောင်းလဲ Boston Globe သတင်းစာရဲ့ Editor အာဘော်ကရေးသားခဲ့ပါတယ်။တူရကီ၊ရုရှား၊တရုတ်၊အီရတ်နိုင်ငံတွေကအာဏာရှင်ဆန်ဆန်အုပ်စိုးသူတွေပြည်တွင်းမှာသတင်းသမားတွေကိုဖိနှိပ်နိုင်အောင်အားပေးရာရောက်ကြောင်းလည်းပြောဆိုခဲ့ပါတယ်။ နယူးယောက်တိုင်းသတင်းစာအိရာအဘော်တာဝန်ခံဂျိမ်းစ်ဘန်နက်ကလည်းနိုင်ငံတော်ကသတင်းစာတွေစီးပွားရေးနိုင်ငံရေးအရာဖိအားပေးခံရတဲ့မှာမီဒီယာတွေဘက်ကမမမမရက်တီသွားမှာဖြစ်ကြောင်းနဲ့ညီညွတ်မှုကိုပြသဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတနဲ့ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနက်ဖော်ဟာအခွန်နဲ့ဗန်လုံငန်းတွေမှာမတမာမှုတွေအဖြစ်ရှိမှရှိဆုံးဖြတ်ဖို့ကုန်သမားရေးဖွဲ့ကဒီနေ့စတင်စဉ်းစားနေပါတယ်အဖြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့နှစ်ရှိထောင်နဲ့ကြာခံရမှာပါနှစ်ဖက်ရှင်တွေကတော့မနေ့တော့ကပဲအပြစ်သက်လျှောက်လိုက်ချက်တွေပေးခဲ့ကြပြီးတရလူဘက်ကတော့မနက်ဖော်ဟာအလိန်ညာရင်းနဲ့ဘဝမှာထက်ထန်းချက်ချနေထိုင်နိုင်အောင်ကြိုးစားခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်ပတ်စံရှိတဲ့အချိန်မှာမရှိတဲ့အချိန်မှာပါပတ်စံပုံရအောင်လိန်လေကြောင်းလဲအစိုးရရှင်းနေ Great Anders ကပြောဆိုခဲ့တာပါမနက်ဖော်ရဲ့ကျူဆောင်ရှင်နေ Richard Wrestling ကတော့အမှုတွေကိုတရားစီလွတ်ပေးဖို့ရှောက်ထားခဲ့ပါတယ်။ American TI စနစ်မှာအဖြစ်ရှိကြောင်းဆုံးဖြတ်လို့ရှိရဲ့တန်ရတဲ့ပုံပြီးအဖြစ်ရှိကြောင်းအထောက်အထားတစုံတရာအစိုးရဘက်ကမပြသနိုင်ဘူးလို့လည်းပြောဆိုခဲ့တာပါ။ဒီအတွက်အမှုမှာခုခံချိပါဖို့အကြောင်းရှိရာကြောင့်မနက်ဖော်ပါဝင်တပ်တွေကိုပြန်လည်မေးခွန်းနဲ့မေးခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးကွန်ရှောင်မှုတွေပြပကဗန်စင်းနေမှာဒေါ်လာတန်းနဲ့ချီလျှို့ဝှက်ထားခဲ့ကြောင်းအစိုးရရှင်တွေရဲ့ဆွဆဲချက်ကိုလည်းမနက်ဖော်ရဲ့ကျူဆောင်ရှင်တွေကထုတ်နဲ့တိုက်ခတ်ပြောဆိုခဲ့ပါတယ်။
အောက်ကနိုင်ငံကပူးမြို့တော်ကပညာရေးဌာနမှာလူဒါဇင်နဲ့ချီတိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထောက်လိုင်းဌာနရုံးဝန်ထဲမှာရှိတဲ့သဏ္ဍာန်တစ်ခုကိုသဏ္ဍာန်သမားတွေထပ်မံတိုက်ခိုက်ခဲ့ကြပါတယ်ဒီတိုက်ခိုက်မှုမှာအသေးခံတိုက်ခိုက်သူ၄ဦးပါဝင်ကြောင်းလည်းဖိဒိုင်းဝန်ကြီးဌာနအကြံပေးပဟာမာကဗီယိုကိုပြောပါတယ်တိုက်ခိုက်သူတဦးကတော့အသေးခံဘုံခွဲရမှာတိုက်ဆုံးခဲ့တယ်လို့ကြံ၃ဦးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့ပြစ်ခတ်မှုတွင်တိုက်ဆုံးခဲ့ကြောင်းလည်းပြောပါတယ်စစ်စင်ရေးအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်3000ရခဲ့ပေမဲ့အရသားတွေထိခိုက်မှုမရှိကြောင်းလည်းပြောပါတယ်။မနေ့တုန်းကကပူးမြို့တော်ကရှီယာမွတ်စလင်အများစုနေထိုင်ရာအရက်ကမိုဘုကျောင်းမှာကျောင်းသားတွေတက္ကသိုလ်ဝင်ငွေဆောင်ပွဲဖြစ်နေချိန်အသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းမှာတော့လူ34ယောက်ထပ်မံတိုက်ဆုံးခဲ့ပါတယ်။ကပူးမြို့ကရှီယာမွတ်စလင်တွေကိုအရင်တုန်းကတိုက်ခိုက်မှုတွေမှာတော့ IS Islam စစ်သွေးကြောအုပ်စုကသူတို့လက်ချက်အဖြစ်ကြီးညာဘူးပါတယ်။တာလီဘန်တွေကတော့သူတို့လက်ချက်မဟုတ်ကြောင်းညှဉ်းဆန်ထားပါတယ်။ဒါပေမဲ့လည်းမနေ့တုန်းကဘာဂလန်ပြည်နယ်ကစစ်ကမ်းတစ်ခုကိုတာလီဘန်တွေစီးနင်းတိုက်ခိုက်ရမှာတော့လုံခြုံရေးတပ်ဖွဲ့ဝင်40တိုက်ဆုံးခဲ့ပါတယ်။တစ်ချိန်တည်းလိုလိုမှာပဲဇဘူးပြည်နယ်ကာလတ်မြို့ကရဲစစ်ရေးဂိတ်တစ်ခုကိုတာလီဘန်တွေတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်တော်တော်များများတိုက်ဆုံးခဲ့သလိုအပြန်အလှန်တိုက်ခိုက်မှုအတွင်းတာလီဘန်တော်တော်များများလည်းတိုက်ဆုံးခဲ့တာပါ။ဒီမတိုင်ခင်တရက်မှာတော့ဖာရက်ပြည်နယ်တဲကစစ်ကမ်းတစ်ခုကိုနှစ်ရက်ကြာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးနောက်တာလီဘန်တွေစီးနင်းသိမ်းပိုက်ခဲ့ပြီးစခန်းမှာတောင်းဝန်ကျနေတဲ့စစ်သား80နဲ့40ဟာလည်းသဘုံလေးထန်လက်နက်ချခဲ့ကြောင်းအစိုးရတောင်းဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ပြည်ဝင်မရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15653ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်စံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခရိုင်နယ်ထက်ပြည်ကတ်တွေအတွင်းရွှေချမိုးစင်နေပေါ်လူခွေချုပ်ပေါက်မှုရာလူမျိုးလုံးတက်ပြတ်မှုဖြစ်တုံးတုံးပြောဆိုရမယ့်အစ်ထိရောက်မရောက်ဆိုတော့မဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်အစိုးရကပြောဆိုလိုက်ပါတယ်
As for any decision, the Secretary, to my awareness, has not made any particular decision yet. But if and when he does, we'll certainly let you know and make that public.
အခုချိန်ဒီသီရတော်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဆုံးဖြတ်ချက်တစုံတရာမချရသေးတဲ့အကြောင်းနဲ့ဆုံးဖြတ်ချက်ချတဲ့အခါအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်ကြောင်းမနေ့တုန်းကဝါရှင်တန်ကတင်းနာရှင်းလင်းပွဲမှာနိုင်ငံရဲ့ဝန်ကြီးဌာနပြောင်းရဟက်သာနော်ရက်ကပြောလိုက်တာပါ။ခံပြင်းတွေကရွှေဂျာရီပေါ်ဖိနှိပ်မှုတွေဟာလူမျိုးလုံးတက်ပြတ်မှုဖြစ်တတ်မှတ်ပြောဆိုဖို့အမေရိကန်တာဝန်ရှိသူတွေကြားအခြေတင်ငင်းကုန်နေစေဖြစ်ကြောင်းဝါရှင်တန်နိုင်ငံရဲ့လောကအကြောင်းရေးသားဖော်ပြနေတဲ့ political သတင်းဌာနကအစိုးရအတွင်းသတင်းကိုကိုးကားရေးသားခဲ့တာကိုနိုင်ငံရေးဝန်ကြီးဌာနကတုံ့ပြန်ဖြစ်ရှင်းရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကတော့အစိုးရရဲ့လှည့်ဝှက်သတင်းတွေပေါက်ကြားမှုတွေလည်းသတိပေးပြောဆိုလိုက်တယ်လို့အတွင်းသတင်းတွေပေါက်ကြားတာကြောင့်တာဝန်ရှိသူတွေကြားဆုံးဖြတ်ချက်ချမှတ်ရမှာအခက်အခဲတွေကျင်းဝတဲ့အကြောင်းလည်းပြောဆိုခဲ့တာပါခံပြင်းနဲ့မြောက်ပိုင်းမှာ ပြည်ထောင်စုဩဂုတ်လတဲ့လုံခြုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကရိုဂျာမစ်စင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရရောက်တဲ့အကြောင်းကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတွေနဲ့အမေရိကန်အစိုးရကပါပြောဆိုထားပေမဲ့လူမျိုးတော်တပ်ဖြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့တော့အမေရိကန်အစိုးရကစဉ်းစားနေတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာအတိုင်းအဝန်းကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းပေါ်ထုတ်ရေးယူလာတယ်ရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အဖေသူအမေကွဲညီကိုတော်ဆက်သူကင်ဂျွန်နန်းကိုတတ်မှုနဲ့တရားစွဲခံထားတဲ့အမျိုးသမီးနှစ်ဦးကိုတရားရုံးမှာခုခံချေပါဖို့မလေးရှားတရားသူကြီးကအမိန့်ထုတ်လိုက်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလ13ရက်နေ့ကကင်ဂျွန်နန်းမလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံကလေဆိပ်ကနေထွက်လာတဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံက City Astra နဲ့ဗီယက်နမ်နိုင်ငံကဒုံတီဟွန်တို့ကကင်ဂျွန်နန်းကိုစိတ်ခတ်ပြီးလှုပ်ကြံခဲ့ကြတယ်လို့ဆွဆွဲခံထားတာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာကင်ဂျွန်နန်းရဲ့မျက်နှာကိုအစိတ်အင်းနဲ့ဖျန်းခဲ့တာကိုလေးလေးလုံလုံရေးဗီဒီယိုကင်မရာတွေမှာတွေ့ခဲ့ရတာဖြစ်ပါတယ်။အဲ့လိုအစိတ်နဲ့ဖျန်းပြီးမိနစ်ပိုင်းအတွင်းမှာပဲကင်ဂျွန်နန်းဟာလည်းတည်ဆုံးသွားခဲ့ပါတယ်။ဒီအမျိုးသမီးနှစ်ဦးရဲ့ရှင်းနေတွေကတော့သူတို့ရဲ့အမှုတွေတွေဟာရုပ်သံအစီအစဉ်တစ်ခုအတွက်လျော်ရပြဟာတာလုပ်ဖို့အတွက်လုပ်ရတာလို့ထင်ခဲ့ကြတာဖြစ်တယ်လို့ပြောပါတယ်။သူတို့နှစ်ဦးဟာကင်ဂျွန်နန်းကိုတတ်ဖို့အတွက်မြောက်ကိုရီးယားသရှိုးလို့တန်ရရှိသူ၄ယောက်နဲ့အတူဖျော်ဖြေပွဲတစ်ခုမှာတရုတ်ဆောင်ခဲ့တယ်ဆိုတော့လုံလောက်တဲ့တပ်တွေတွေကိုတင်ပြခဲ့တယ်လို့မလေးရှားတရားသူကြီး SM Arifin ကကြာသပတေးနေ့မှာပြောပါတယ်။ဒီလူတတ်မှုဟာနိုင်ငံရေးလှုပ်ရှားမှုဖြစ်နိုင်တယ်ဆိုတော့အယူအဆကတော့သူ့အနေနဲ့လုံးဝပယ်ချထားခြင်းမရှိပေမဲ့ခိုင်လုံတဲ့တပ်တွေအထောက်အထားမရှိဘူးလို့လည်းတရားသူကြီးကပြောပါတယ်။ဒီရိုင်းနယ်စလုံးကလည်းသူတို့အနေနဲ့ခုကိုယ်တိုင်ခုခံခြေပထွက်ဆိုသွားဖို့စီစဉ်နေတယ်လို့တရားသူကြီးကိုပြောကြားခဲ့ပါတယ်။လာမယ့်နိုမာလာမှာတော့တရားရုံးကျနာစစ်ဆေးမှုတွေပြန်လုပ်တဲ့အချိန်မှာသူတို့အနေနဲ့စတင်ထွက်ဆိုမှာဖြစ်ပြီးကျနာစစ်ဆေးမှုတွေဟာအနည်းဆုံးတော့အချိန်နဲ့ဖယ်ဖယ်လောက်ထိဆက်ပြီးရှိသွားဖို့ရှိနေပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာပြည်ခဲ့လာတဲ့ချင်းပါရဲ့ရွေးကောက်ပွဲမှာတက်တော်နေရာ125နေရာသလုံးဝင်းကျော်ဟွန်ဆန်ဦးဆောင်တဲ့အာဏာပါတီအနေအားကြောင့်ကျင်ညာလိုက်ပါတယ်။ဖြတ်သိမ်းခံထားတဲ့အတိုက်ခံနိုင်ငံရေးပါတီတွေကတော့ရွေးကောက်ပွဲကတရားဝင်ကြောင်းပြောဆိုထားတာပါ။ပြည်ခဲ့တဲ့နှစ်ထဲမှာပဲတရားရုံးချုပ်ကဖြတ်သိမ်းလိုက်တဲ့အဓိကအတိုက်ခံကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP မပါဝင်ပဲချင်းပါရဲ့ဇူလိုင်လ29ရက်နေ့ကရွေးကောက်ပွဲမှာမဲပေးသူရေထွက်83ရာခိုင်နှုန်းရှိကြောင်းလည်းအမျိုးသားရွေးကောက်ပွဲကော်မတီကမနေ့တုန်းကပဲကျင်ညာထားတာပါ။
ကမ္ဘာစီးပွားရေးအကြီးအမားဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးစစ်ပွဲတွေအရှိန်အဟုန်ပြင်းထန်လာနေချိန်မှာပဲနိုင်ငံကြားဆွေးနွေးညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်သွားဖို့တရုတ်ကိုယ်စားလှယ်အဖွဲ့ကအမေရိကန်ပြည်ထောင်စုကိုအခုလနောက်ဝဲမှာလာဖို့ရှိပါတယ်။တရုတ်ဒုတိယကုသရေးဝန်ကြီးဝန်ကြီးဝမ်ရှိုဝမ်ဟာအမေရိကန်မန္တလေးဝန်ကြီးဌာနရဲ့နိုင်ငံကရေးရာလက်ထောက်ဝန်ကြီးဒေးဗစ်မဲလ်ပတ်စ်နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ဆွေးရအနေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုကြိုးဆိုကြောင်းဒါပေမဲ့တစ်ဖက်သက်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုလက်ခံမှာမဟုတ်ဘူးလို့တရုတ်ကုသရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်ပြီးမြန်မာကျပ်ငွေဈေးထိုးကျနေတဲ့အတွက်မြန်မာနိုင်ငံဗဟိုဘဏ်ကဒေါ်လာတန်းနဲ့ချီထိုးရောင်းပြီးဈေးကိုထိန်းချုပ်နိုင်မှုကြိုးစားနေပါတယ်။ဒါဟာကမ္ဘာဈေးကွက်မှာဒေါ်လာညှိနှိုင်းတက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာမှုကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်ဒေါ်လာလဲနှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ1530ကျော်ထိစံချိန်တင်မြင့်တက်နေစေဖြစ်ပါတယ်။ကမ္ဘာငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုဆိုပေမဲ့လေတခြားနိုင်ငံတွေထက်မြန်မာနိုင်ငံကပိုပြီးအထိနာတယ်လို့စီးပွားရေးပညာရှင်ဦးမင်းကင်ကသုံးသပ်ပါတယ
်။ကျွန်တော်တို့စီးပွားရေးစနစ်ကျွန်တော်တို့ငွေကြေးစနစ်ကျင်းနေဆိုင်တယ်။ဆက်ဒီမှာကကျွန်တော်တို့မှာစီးပွားရေးတရားဝင်စီးပွားရေးရှိတယ်။တရားမဝင်မှတ်တမ်းမတင်စီးပွားရေးရှိတယ်။ဒီငွေကြေးမှာဆိုရင်ဒီဟလာနိုင်ငံသားကိုဟွန်ဒီဆိုတဲ့နောက်ကွာကွန်ကိုဆွဲတဲ့လုပ်ငန်းတွေရှိတယ်အဲ့လိုနောက်လေဆက်ဈေးကွက်တွေရှိတယ်အဲ့ဒီဈေးကွက်တွေကြားထဲမှာလည်းပဲအဖြူအမဲကြားထဲမှာဟိုရောနေတဲ့ဟာတွေလည်းရှိသေးတယ်နော်အဲ့တော့ချုပ်ပြောလို့ရှိရင်တော့ကျွန်တော်တို့ဈေးကွက်ရဲ့အားမတောင်းသေးလို့မတည်ဟိုလာမတည်ငြိမ်ကြည်ရရတဲ့အခြေအနေတွေရှိနေလို့ကျွန်တော်တို့ပို့ပြီးတော့ဝင်ဖြစ်တယ်ဒီကြားထဲမှာငွေဈေးကွက်တွေလည်းရှိမယ်နော်လက်ထက်မှာပမာဏငွေခိုင်ခိုင်ဈေးကြမယ်ဆိုတော့ no, Tambuja, Miss Dora, where I did Ludi, no, the two are Nayayine Badalu, Hola, Wingazara, she gong, she may look on don't that day.
See why Pinashi, Ugimonu, Pogabi Dagaro, you must see why Ma, she should drop you, I'm a chatty senior look, Kulu Tabiavare,
Tau Shaw, Pogong, dead Dungunia Bumiare, no, Dungunia. Gongjani or Sabisi or Sadon Goni or Molari Miane. Now Nangan, Jama Lulu Nere, Lutero Mamia, Puring, we are a good not time Malulu de Tuviapian Laring Viale, not Miaro. Not the Kuaro, Nanganade, Jenny Munamua, Timajagan Gala, Shonera, do ya, da, and D. Chigan Dongu, Mabian Nayingaro, not Jesse Male, Kuluwe do ya, Mamadali, Jesse Loma, make his arrival.
နိုင်ငံရောင်းဝယ်တဲ့ကဘိုးဘန်နှုံထရဲ့300တသမာရှိရာဂိုင်းနှုံထီတာအလျှော်တင်ဈေးစားခွင့်ပြုထားတဲ့ကန်တတ်မှတ်ချက်ကိုဒီသတင်းပတ်ထဲမှာဘိုးဘန်ကပယ်ဖြတ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းထိတရက်ကိုဒေါ်လာ300ထုတ်ရောင်းခဲ့ရတာကနေအခုတန်းတဲ့ချီပြီးမြန်မာနိုင်ငံဘိုးဘန်ကနေပြီးတော့ထုတ်ရောင်းနေပါတယ်ဒီဖြစ်ရှင်းနေဟာဈေးတို့ဖြစ်ရှင်းနေဖြစ်ပြီးထိရောက်
ဒီမှာရှိရခိုင်တော့အထက်ရောအထက်နဲ့အောင်မှာအဲ့ဒါတတ်မှတ်ချက်ကိုဖြစ်လိုက်တာကအဲ့ဒါဘယ်သူမှလည်းပြီးမဆိုင်ဘူးเนาะအဲ့ဒီဘောင်ပြင်မဲ့မှာပဲရောင်ရွက်ကြတာတွေများတယ်ဒါကိုအကြောင်းပြပြီးတော့မသူကဈေးကစားရတာတွေဖြစ်လာတဲ့ခါကြတော့เนาะဒါကိုသူကဖေးပေးလိုက်တယ်ဒါဒါပေမဲ့လည်းသူကရည်ညွှန်းတဲ့ငွေပလဲနှုန်းကိုမဖြစ်ဘူးအဲ့ရည်ညွှန်းတဲ့နှုန်းကလည်းအပြင်းအပြစ်တင်တ เนาะแต่ตู้นุ้งเนี่ยอเปลี่ยนนุ้งเนี่ยหนีบาบ่เลยเพียงตัวไล่ไปเอาหลุดเด้อแล้วนอกก็สนิทอย่าเปียวกันนี่สีมันคันงอให้หมู่ออกก็นุ้งชิ่มเหมียวเลยสนิทบ่เลยแมเนจอังกฤษหรือว่าแมเนจหลุดลูกขอเด้อไอ้สนิทกูจึงตรงๆไม่สิดีเลยลงว่านุ้งชิ่มเหมียวไล่เด้อตะบอมีบ่เนาะฤกษ์กว่ากูตู้ตะบอมเนี่ยตัวใจตะหลุดลุกสุเปียวลุกไปไล่เด้อเนาะตะบอมีรอมะหุ ยีโร่นี่เนี่ยบาลุดาฤตุยาตะเลยสรอกอะคุอโซยากะนอกก็ไปดงอาสรตะนี่โหดอลลาร์ตะตังนอกจะตะตังดอลลาร์อะเลดันที่แท้ออกด้วยอ่ะแล้วดอลลาร์เลดันแท้รอบาผิดตะเลยสรอไอ้ตึกโดมะทูจาหูปะเนาะตรุแลมะที่หยอกหูสรอตีบาเลยเนาะบะละอูที่แท้มะเลยสรอเลยมะเปียวได้บาผิดลุเลยสรอดีลงงานชิมยาเนี่ยเปียวอย่างสรดอลลาร์เลดันสรไปซะซีเดโมตะซีซาหลอกไปไอ้ชีเดลุเปียวได้ซีเดโมอ่ะแลนี่ได้
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အန်ဒီစိုးရရဲ့အကြံပေးစည်းဝေးပညာရှင်တွေကတော့ဒေါ်လာစင်းငွေလဲနှုန်းတက်တာဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောဆိုလာပြီးကိုပြည်တွင်းသတင်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းဒေါ်လာငွေလဲနှုန်းမြင့်တက်နေတဲ့အတွက်စံပါဝင်အခြေခံစားတောက်ကုန်ဈေးနှုန်းတွေပိုပြီးမြင့်တက်လာနိုင်တာကြောင့်ပြည်သူများချမ်းမှာစိုးရိမ်နေကြကြောင်းပါခင်ဗျာ။ကိုထက်အောင်ခန
ဒီတင်းစာရှင်းလင်းပွဲအကြောင်းသတင်းလာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ရေးအတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာသူတို့ရဲ့လုပ်ငန်းအစီအစဉ်လုပ်ငန်းတာဝန်သတ်မှတ်ချက်စတာတွေကိုဒီကနေ့နေပြီးတော့မှထုတ်ပြန်လိုက်ပြီးသူတို့လုပ်ငန်းစဉ်ဟာတစုံတယောက်ကိုပြစ်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကဒီကနေ့ကျင်းပတဲ့သတင်းစာရှင်
now, Yama Lonjoe, Tapua Riga, Nemi Shilin Yama, Luque, Chupotari, Shigeton, Susuajet Vibo, Sisi Nibo, Lulette, Susan Sisi, Gomshin, who begat a lagong banga, Puezidera, Chipare. Digani Maro, Digom Shinga, Duroha, Susuetare, Luque, Chupo Murigo, Dawen Yumu Shizibu, Dret, Susan Sisibi, Chakan Pinian, Ninja Mune, Dinian, Ejamu, Yashi Zibu, Dret, Jambi, Songa Dama, Chichon, Topian Bare. Dilu Songa Yama, Yama Nanga Ubri, Nangandaga, Luque Saya Ubri, Nangandaga, Dudajin Sana Musaya, Ubri Rene, and Y, Songa Ma Chichon. တရင်ချက်လက်ရယူရမှာမြမာအစိုးရအပြင်တမရော်နဲ့ဂျက်တက်ဖွဲ့အပါဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစဉ်စဉ်နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဖော်ပြပါတယ်။ကွန်ရှင်အဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်မြမာအစိုးရထံကရယူမှာဖြစ်တယ်လို့က ကွန်ရှင်နဲ့ပူးပေါင်းဆောင်ရွက်တဲ့လူခွေရဲ့ချိုးပေါက်ခံရသူတွေနဲ့ညဉ့်ညဉ့်သက်သေတွေရဲ့လုံခြုံရေးအတွက်လည်းကာကွယ်သွားမှာဖြစ်ကြောင်းထုတ်ပြန်ပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ကွန်ရှင်ဥက္ကဋ္ဌတမ်မတ်ကြီးရိုဆာရီယိုမေနာလိုကကွန်ရှင်ရဲ့စုံစမ်းစစ်ဆေးမှုတွေဟာတစုံတယောက်ကိုအပြစ်တင်လက်ညှိုးထိုးဖို့မဟုတ်ကြောင်းပြောဆိုပါတယ်။
I assure you that we will not blame anybody, not finger pointing of anybody.
ကျမတို့ဟာလူတူတယောက်ကိုအပြစ်တင်တာလက်ညှိုးထိုးတာတွေလုံးမမဟုတ်ကြောင်းဒီလိုလုံချင်းအားဖြင့်ဘာမှရနိုင်မှာမဟုတ်ကြောင်းနဲ့ကျမတို့ရဲ့လုပ်ငန်းစဉ်ကတော့ကျမတို့ကိုကူညီခြင်းနဲ့ကျမတို့ကပြန်လည်ကူညီပေးဖို့ဖြစ်ကြောင်းနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်းကွန်ရှင်ဥက္ကဋ္ဌတမ်မတ်ကြီးရိုဆာရီယိုမေနာလိုကပြောဆိုသွားတာပါ
ကွန်ရှင်ဟာအခင်းဖြစ်ပေါ်ရနေရာတွေကိုတွားရောက်စုံစမ်းမှဖြစ်တယ်လို့လွတ်လပ်မှုပွင့်လင်းမြင်သာမှုစားတဲ့အချက်တွေနဲ့အတူဆောင်ရွက်သွားမှဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ကွန်ရှင်ရဲ့အစီရင်ခံစာနဲ့အကြံပြုချက်တွေကိုတနည်းအတွင်းမှာနိုင်ငံတော်သမ္မတဆီကိုတင်ပြမှဖြစ်ပါတယ်။ကွန်ရှင်ကိုတော့ဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့တမ်မတ်
Dine, UNICEF, Gulatamaga, Winan Kole, Jao Jihang, Pamoka, Dota, Anton Tadone, Puezi Tara, Chibare.
Dorakinashin, Soto Madrin, Yayuni, Media Marigo, Sama Bibu, Jamoda, Puserida, Titan Light, Jet, Soto Dwin, Yayuin, Apo, Migo Nule, Tjotian, Chapola, Nibare. တို့တော်ထဲမှာကိုယ်စလဲတွေရဲ့အပြုံမှုဆောင်ရွက်ချက်တွေကိုအနည်းငယ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရရောက်နေပါသလားနေ့တူဝါသူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုယ်စလဲတွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့ဖုန်းနံပါတ် 1-3-2-3-4-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9- ဒီနေ့တိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးတော့သတင်းလှော်တဲ့ပုဂ္ဂိုလ်တင်ဆက်ပေးပါဦးမယ်မလေးရှားမှာအလုပ်သွားလုပ်တဲ့မြန်မာအလုပ်သမားတူဟာမကြသေးခင်ကရင်တိုက်ခံရပြီးထိခိုက်ဒဏ်ရာရခဲ့တဲ့အတွက်ရော်ကြီးချက်သိန်း300ကျော်ကိုမလေးရှားထိခိုက်နစ်နာမှုအသက်အာမခံဌာနကပေးလျော်ခဲ့ပါတယ်ဒါဟာမလေးရှားမြန်မာအလုပ်သမားတွေစီလွတ ုံအဖွဲ့အစည်းတွေနဲ့တိုင်ပင်ဖို့လူကြောင်းရောကြီးငွေရခဲ့သူက VOE ကိုပြောပါတယ်။ကိုစောထက်ကဆက်သွယ်မေးမြန်းထားပါတယ်။
မလေးရှားနိုင်ငံမှာတရားဝင်စာချုပ်နဲ့လွတ်လွတ်ရင်းရင်တိုက်ခံရတဲ့ကိုထိုက်အောင်ကိုမလေးရှားထိခိုက်ညှဉ်းဆောင်မှုအသက်အမခံဌာနကရော်ကြီးအနေနဲ့မြန်မာငွေ3300ကျော်ကိုကာယကံရှင်းရဲ့ပြည်တွင်းဗန်စင်းရဲတဲ့ကိုဆွဲပေးခဲ့ပါတယ်။မလေးရှားမှာများသောအားဖြင့်သူတို့ဆွေရသတ်မှတ်ထားတဲ့ညှဉ်းဆောင်ချက်အနေချင်းလောက်ပဲရပါတယ်။မလေးရှားနိုင်ငံသားရှိနေတဲ့ဦးမြမတန်ယုံကတောင်းရှိသူတွေနဲ့ပရာဟိတအဖွဲ့ကရော်ကြီးငွေရောက်ဖို့ကူညီခဲ့ကြတာဖြစ်ပြီးဒါကမလေးရှားမြန်မာအလို့သမားစီလုံးမှုတမိုင်းမှာပထမဆုံးနဲ့အများဆုံးရခဲ့တဲ့ပမာဏဖြစ်တယ်လို့ပါဝင်ခဲ့သူတို့ဖြစ်တဲ့ကပုံး9ရက်သားသမီးလူမှုကူညီအသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါတယ
်။ဟုတ်တယ်ဒါအမှန်တကယ်ပဲအဲ့လောက်များတဲ့ပတ်စံတစ်ခါမှမရဘူး။အစိုးရသတ်မှတ်ချက်ကငွေ2,300ပဲရှိတယ်။အဲတကယ်တမ်းဆိုရင်တော့ဒီဥစ္စာတော့နိုင်ငံတိုင်းမှာကဒီလူ့သမားတွေအတွက်ကဥပဒေဆိုတာရှိထားပြီးသားရှိသားပြီးသားမှာကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေဘက်ကနေပြီးတော့ရက်တိပေးမဲ့လူ ware မရှိဘူးဖြစ်နေတယ်မလေးရှားလောကမှာနောက်တစ်ခုကဒီစကားအရမှာလည်းတက်ကြွတဲ့လူမရှိဘူးတက်ဆိုင်ရအဖွဲ့စည်းတာလည်းမပါဝင်တဲ့အတွက်ကြောင့်ရုပ်ဆိုင်အားလုံးကရာသင်းစည်းရေမရပဲထိခိုက်နစ်နာမှုတွေရှိတယ်ပေါ့လေပုံမမာဘူးဖြစ်လို့ရှိရင်ခံစားဝင်ဆိုတာရှိပြီးသားပဲရှိပြီးသားတဲ့ကောနောက်ကအကျိုးဆောင်ပေးမဲ့လူမရှိတော့မြန်မာနိုင်ငံသားတွေအတွက်အများကြီးထိခိုက်နစ်နာနေတယ်မလေးရှားမှာ
။မလေးရှားမှာထိခိုက်နစ်နာခြေကိုတရားဝင်လှုပ်လာလုပ်တဲ့သူတွေရောရဖို့ခက်ခဲတဲ့အနေအထားဖြစ်ပါတယ်။အခုစာချုပ်နဲ့တရားဝင်သွားတဲ့မြန်မာလူသားကိုထိုက်အောင်အမှုမှာမလေးရှားရှင်းနေကိုငှားရမ်းခဲ့ပြီးကူညီခဲ့ရလို့တိတောက်ကူအထောက်အကူပြုအဖွဲ့ခေါင်းဆောင်ဦးတီဟာမောင်မောင်ကပြောပါတယ
်။ဒီဟာကတော့ကျွန်တော်တို့ပထမဆုံးရှင်းနေငှားပြီးလိုက်ရတဲ့အမှုဖြစ်တဲ့အခါကျတော့တော်တော်လေးဟိုဟာပေါ့အောင်မြင်ဖြစ်သွားတယ်ပေါ့နော်။နောက်ပြီးရတဲ့ငွေရဲ့အမောင်းက you know, Malingwe, the thing winching out yard. Dikaro, general, shinning hard, Gisawa, shinning harvey, lower Kajaro, Lotolo, Kono, Shinia, Sasan Lugara, general, Yamavia, Bati, Luales, Rotuna, but they did Mitazu, Atautari, a 2 year or meet a pay a media, or any other general, no treat me, Aramia.
Dilutin or Chojin with Yabu, Malaysia, Twai, Lotari, Nine, dear Win Lanjang, Yichevo. ကိုထိုက်အောင်ကအခုလိုပြောပါတယ်။တရားနိုင်ငံမှာသွားလုပ်တဲ့ဆံကြီးကပြည့်စုံမှုအများကြီးရှိဒီလိုအစီအစဉ်အထူးဖြစ်တာအစနဲ့တရားဝါတို့လက်ထိရရှိရာတို့ဘာတို့အကုန်ဆုံးပေါ့နော်အစီအစဉ်အဲ့လိုမျိုးလေးမပြေဘဲနဲ့အဲ့လိုမျိုးဖြစ်တော့ကညီငါမှုညီငါရှိအောင်နော်။ကိုတရားဝင်တိုင်းနာနဲ့လုပ်တဲ့ညီညာတော့တစ်လက်ခီးမူပိုင်အောင်မှာရင်းတော့ပိုင်အောင်နဲ့ကိုကြည့်ရတဲ့အရင်းဆုံးဆွေးနွေးပြီးတ
င်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံတဲ့တရားဝင်ဝင်ရောက်လာပြီးနိုင်ငံရေးခိုလုံခွင့်လျှောက်ထားသူတွေနဲ့နှိုင်းယှဉ်ရင်တရားမဝင်ဝင်ရောက်လာသူတွေရဲ့နိုင်ငံရေးခိုလုံခွင့်ဟာပယ်ချခံရဖို့များပါတယ်။2019ခုနှစ်မှာတရားမဝင်ဝင်ရောက်လာပြီးနိုင်ငံရေးခိုလုံခွင့်လျှောက်ထားသူ13,000ကျော်ထဲမှာ9,000နီးပါးလောက်ပဲခိုလုံခွင့်ရခဲ့ပါတယ်။အဲ့ဒီထဲမှာမက္ကဆီကိုကရောက်လာတဲ့အသက်64နှစ်အရွယ်ဆာဂျီယိုကအကန့်ကောင်းသူတစ်ယောက်ဖြစ်ပါတယ်။Mike O'Sullivan တရင်ပြပို့ထားတာကိုကိုငင်းချန်းကပြောပြမှာပါ
။ American Mexico နယ်စပ်မှာ American နိုင်ငံနဲ့တရားဝင်ဝင်ရောက်ဖို့တန်းစီရတဲ့ line အရှိကြီးဟာပုံမှန်လိုဖြစ်နေပါပြီ။သူတို့ဟာအများသောအားဖြင့်နိုင်ငံရေးခိုလုံခွင့်လျှောက်ထားကြပြီးတရားဝင်ဝင်လာခဲ့မယ်ဆိုရင်တော့ခိုလုံခွင့်ရဖို့အလားအလာအများကြီးရှိပါတယ်။2016ခုနှစ်အစိုးရရဲ့ကိန်းဂဏန်းတွေအရတရားမဝင်ဖြတ်ကျော်လာပြီးနိုင်ငံရေးခိုလုံခွင့်တောင်းခဲ့မယ်ဆိုရင်ရဖို့အခွင့်အလမ်းကတဝက်တောင်မရှိပါဘူးမက္ကဆီကိုဘက်ကခိုးဝင်လာသူဆာဟီယိုဟာကံကောင်းသူတယောက်ပ
ါယိုရေကလောဆောက်ဆူနီယိုအင်
းမက္ကဆီကိုဘက်မှာအလုပ်တွေတိတ်မရှိလို့အမေရိကန်ကို1992ခုနှစ်မှာလာခဲ့တာ
ပါမေရီနေပိုကေ
ထရမ်ဆိုရလက်ထက်တင်းကျပ်တဲ့လှုပ်ဆောင်မှုတွေကြောင့်ပြီးခဲ့တဲ့နှစ်မေလကအရန်မူးနေတဲ့သူ့ကိုဖမ်းပြီးနေရပြန်ဖို့လှုပ်ဆောင်ခံခဲ့ရပါတယ်လော့စ်အိန်ဂျလိစ်မြို့နာကထောင်မှာအချုပ်ခံထားပြီးသူအဖမ်းခံနေရစဉ်6လတာအတွင်းအကျဉ်းတော်ဝန်ထမ်းတွေကသူ့ကိုနှုတ်နဲ့စော်ကားခဲ့တယ်လို့ပြောပါတယ
် LDC
သူပြောနေတာကမင်းကထောင်သားလေတဲ့ကျွန်တော်ကလည်းငါကထောင်သားမဟုတ်ဘူးဒဝင်မှုကြီးကြပ်ရေးမှုကြောင့်အဖမ်းခံနေရတာငါဘာရာဇဝတ်မှုမှမကျူးလွန်ထားဘူးလို့ပြောခဲ့ပါတယ
်ထောင်ဝန်ထမ်းတွေနဲ့ဆက်ဆံရေးဟာအဲ့ဒီကတည်းကစပြီးမကောင်းခဲ့ဘူးလို့ပြောပါတယ်ကက်သလစ်လူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ Esperanza ရွှေပြောင်းနေထိုင်သူများအခွင့်အရေးအဖွဲ့ရှေ့နေကစိတ်ဝေဒနာခံစားနေရတဲ့သူ့အတွက်နိုင်ငံရေးခိုလုံခွင့်လျှောက်ပေးခဲ့ပါတယ
်။ He did have some medical treatment.
သူ့ကိုဖန်ထားတဲ့ဆေးကုသမှုတချို့လုပ်ပေးခဲ့ပါတယ်။ဒါပေမဲ့မလွန်လောက်ပါဘူး။သူ့ကိုပြန်မလွတ်ခင်တလားလောက်အလိုတော့ကသူ့ဘာသာသူတတ်သိဖို့ကြိုးပမ်းမှုပါတယ်။ဒါဟာဘာကိုပြတယ်လဲဆိုရင်သူ့အတွက်ဆေးကမမှန်သေးဘူးဆိုတဲ့လက္ခဏာပါ။သူ့ဖန်ခါရတော့ကလည်းစောင့်ရှောက်မှုကောင်းကောင်းမရပါဘူး
။ဆာဟီယိုကမက္ဆီကိုကိုပြန်ရောက်သွားရင်လည်းဆေးကုသမှုလုံလုံလောက်လောက်ခံရမှာမဟုတ်ဘူးဆိုတာတရားသူကြီးကလက်ခံခဲ့ပါတယ်ဖေဖော်ဝါရီလမှာတော့နိုင်ငံရေးခိုလုံခွင့်ပေးခဲ့ပါတယ်သူဟာနိုင်ငံရေးခိုလုံခွင့်မြန်မြန်ဆန်ဆန်ရခဲ့ပေမဲ့တောင်းခံသူများလာတာကြောင့်ဒီစနစ်ကြီးဟာနှေးကွေးလာပြီလို့အမေရိကန်အရာရှိတွေကပြောပါတယ်ဇာယီယိုကတော့သူ့ကိစ္စပြီးသွားတဲ့အတွက်စိတ်အေးသွားရပေမဲ့ခရီးသွားဖို့ဗီဇာကိုစောင့်နေရပါတယ
်သူစရာတော့
ကျွန်တော်စိတ်တူရတာကတော့အင်ဂျီယာမဲတွေအတွက်နေရာမှာနေနေရလို့ပါ
အခုလိုအခမဲ့ယာယီတဲခိုဆောင်မှာသူဟာဘဝကိုအသက်စားဖို့အစဉ်အသစ်ဖြစ်နေပါပြီခင်ဗျာ
ဒီကနေ့အတွက်အတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ယူဘက်မှာကျမ်းမာရေးကဏ္ဍမြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားဆင်ကြပါအောင်ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့ကိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE မြန်မာပိုင်းစီစဉ်ရဲ့ကြာသာပတိညပိုင်းထုတ်လွှင့်ချက်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1183ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ကျွန်တော်လည်းဒီမှာရတာတော့လေမရမပေါ်အဲ့ဒီလေပေါ်ပြင်လေပြီးတော့လေကျက်လက်တင်လို့ကြာရဒါပေမဲ့လေပတ်စင်းလေးဒီကမရောက်သေးဘူ
းရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားတမကတခုပေါ်ထွက်လာဖို့နဲ့အပိနေခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရောက်ရောက်ပါဝင်ကူညီနိုင်ဖို့အတွက်မြို့နယ်ပေါင်းစုံကလယ်သမားကိုယ်စားလှယ်တွေတွဲဆောင်ဆွေးနွေးပြီးတောင်သူလယ်သမားတမကကိုအင်္ဂါနေ့ကဖွဲ့စည်းလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသပင်းကြွချင်းအကြောင်းကိုတင်ပြထားပါရယ်။လူတွေအမျက်တနိုးထားတဲ့သပင်းဟာပြုပြင်ထိမ့်သိမ့်မှုအားနည်းရာနဲ့ရောဂါတွေကြောင့်ကျွတ်လိရှိပေမဲ့ကာကွယ်နိုင်တာတွေလည်းရှိတယ်လို့ရေပြားအထုကူတွေကဆိုပါရယ်။သပင်းကြွတာကိုဘယ်လိုသိနိုင်ပြီးဘယ်လိုပြုပြင်ထိမ့်သိမ့်မှုအားနည်းရာကြောင့်သပင်းကြွရတယ်။ဘယ်လိုကာကွယ်နိုင်တာတွေရှိတယ်လဲ။ဒီအကြောင်းကိုမြန်မာနိုင်ငံကရေပြားအထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့အရေးပြအစစ်စစ်ဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီသပင်းကျွတ်တာကလူတော်တော်များများမှာဖြစ်လိမ့်ရှိတာပါဆရာနော်အဲ့ဒီခါကျတော့ဟဲ့သပင်းကျွတ်တဲ့အကြောင်းလေးကိုနည်းနည်းစပြီးတော့ရှင်းပြပေးပါလား
ဟုတ်ပါတယ်သပင်းကျွတ်တာကတော့ဒါလူတိုင်းအများကျွန်တော်ထားတဲ့အရာတစ်ခုတစ်ခုပဲပေါ့နော်ဒီလူတိုင်းအတွက်အရေးကြီးလို့လည်းလေးထားကြတယ်အမြဲတမ်းလုပ်ထားကြတယ်ပြုပြင်ကြတာပေါ့နော်ဒါပေမဲ့ကန်ဆိုးကျင်တဲ့အခါကျရင်တချို့အချိန်တွေတော်တော်များများတချို့ဆိုရင်လည်းယောဂဒီကြောင့်တစ်ခါတလေလည်းဒီသပင်းကိုကြီးစိုက်ပုံမမှန်တာတွေကြောင့်ဒီသပင်းကြီးကအများကြီးရော့ကုန်တယ်အဲ့ဒါကိုသပင်းကျွတ်တယ်လို့ကျွန်တော်တို့ခေါ်ကြတာပေါ့နော်ဒီမှာ BP ရင်းနဲ့ဖြစ်စီ brush တိုက်ရင်းနဲ့ဖြစ်စီဒီသပင်းကြီးအများကြီးကျွတ်ထွက်လာတဲ့အခါကျရင်အဲဒါမှမဟုတ်သူ့အလိုလိုအိရာထားလိုက်တဲ့အခါမှာခေါင်းမှာသပင်းလေးကျွတ်ဒီနေရာလေးကိုတွေ့တဲ့အခါဒါမှမဟုတ်လေကိုယ့်အကောင်ပြင်းနဲ့သပင်းပန်းလာတာကိုတတိပြမိတဲ့အခါဆိုရင်တော့သိကြတယ်တကူကူတော့ဒီသပင်းနဲ့ပတ်သက်ပြီးဖြစ်နေပြီ
ဟုတ်ကဲ့ဆရာကြီးဒီသပင်းရဲ့ပုံမှန်ဖြစ်စဉ်လေးကိုနည်းနည်းစပြီးတော့ထပ်ရှင်းပြပေးပါလား
သပင်းကကိုကန်နိုင်ရဲ့အင်္ဂါအရေးပြားရဲ့အင်္ဂါတကူဆိုတဲ့အခါကျတော့ပုံမှန်ကြီးသွားပြီးတော့လှုပ်ရှားနေတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ခေါင်းမှာရှိတဲ့သပင်းလေးကိုရေးတွက်လိုက်တဲ့အခါမှာသပင်းစုစုပေါင်းသပင်းနဲ့သပင်းခွေးချာဒီတယောက်စီမှာရှိတယ်လို့ဆိုတယ်အဲ့ဒီထဲထဲမှာ90ရာခိုင်နှုန်းတော့ကတစ်ချိန်လုံးကြီးထွားပြီးတော့ရှည်ထွက်နေတယ်အဲ့လိုရှည်အောင်အောက်ကနေရောတကြီးကြီးအဆက်မပြတ်ပေါ့နော်သပင်းတစ်ပင်ကရှည်ထွက်နေတာနှစ်နှစ်ကနေ6နှစ်အတွင်းလောက်ထိကြာတယ်အဲ6နှစ်အဲ့ဒီလောက်ကြာတော့မှရှည်တဲ့ဥစ္စာရပ်သွားတယ်ပြောမယ်ဆိုရင်အဲဒီသပင်းတပင်ချင်းကအသက်ကြီးသွားတဲ့အခါမှာသပင်းရှည်တာကိုရပ်သွားပြီးတော့ resting stage ကိုလာပေါ့နော်နားနေတဲ့အခြေကိုရောက်သွားတယ်။အဲအဲဒီနားနေတဲ့အချိန်ကနေ2လ3လလာနေနေတော့နားပြီးအဲဒီသပင်းကအမြစ်ကနေတည်ပြီးတော့ကျွတ်ထွက်သွားတယ်။ပြီးတဲ့အခါကျတော့အမြစ်အပြစ်လေးပြန်ပေါ်လာတယ်။တခါသပင်းအပြစ်ပြန်ပေါက်လာတာပေါ့နော်။ဒါသပင်းတပင်ရဲ့ပုံမှန်ဖြစ်ခြင်းပါ။အဲတော့ခုနအစူးစောင်းသပင်းနဲ့သပင်းခွေးကရှိတဲ့သပင်းမျိုးတွေမှာဒီနေ့တနေ့ကိုအဲလိုမျိုးကျွတ်ထွက်သွားတယ်ခြေလာရက်ပြီးတော့ cycle ပြီးသွားတဲ့သပင်ကဒီနေ့ကို90ရက်နေတရားကြရှိတယ်ခြေတဲ့အတွက်ကြောင့်မို့ဒီနေ့ကို90ရက်နေတရားကြသပင်ကြီးပုံမှန်ကျွတ်ထွက်နေတယ်အဲ့ဒီလောက်ထိကစိုးရင်ကြမရှိဘူးအဲ့ဒီအရေးအတွက်က90ရက်နေတရားကြထက်ပိုများမယ်ပိုလဲစိုးလာမယ်ဒါမို့သပင်ပန်းလာတာအရင်ညာလာနေဆိုရင်တော့တာမန်တဲ့သပင်ကျွတ်ထွက်နေပြီ အဲ့လိုမျိုးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြပြသင်တာပေါ့ဟုတ်ကဲ့အခုလိုဒီသဘင်ကျွတ်လာပြီဆိုလို့ရှိရင်ဒီထိရချင်းအချက်အလက်ရဆရာအစကပြောခဲ့တဲ့အထက်မှာဒီသဘင်ထင်းသိမ့်မှုမှားယွင်းတဲ့အနေအထားနဲ့တော့ဒီသဘင်ကျွတ်တဲ့ရောဂါတွေနဲ့ပတ်သက်လို့ရှိတယ်ပေါ့နော်အဲ့ဒီခါကျတော့ဒီသဘင်ထင်းသိမ့်မှုမှားယွင်းတဲ့အခြေအနေလေးတွေကိုစပြီးတော့ရှင်းပြပေးလို့ရမှာဆရာအဲ့ ဒီနေ့ကပြည်ပြည်နယ်ဆိုတာကသဘင်ရောဟိုလိမ့်မယ်တရားလိမ့်မယ်ဆေးဆိုးမယ်ရောင်ချွတ်မယ်အဲ့ဒါတွေပါတော့ပေါ့ဒီနေ့အပြင်ဆိုရင်သဘင်ဟာဓာတုဗေဒပစ္စည်းတွေနဲ့အမြဲတည်းထိတွေ့နေတာပေါ့နော်အဲအဲ့ဒီထိတွေ့နေတဲ့ပစ္စည်းတွေမှာသဘင်ဆိုးသေးတွေရောင်ချွတ်သေးတွေကြောင်သေးတွေကောက်သေးတွေမျိုးစုံပါတယ်အဲ့တော့အဲ့ဒီသေးတွေကမှန်မှန်ကန်ကန်အသုံးပြုတတ်ရင်ပြဿနာဖြစ ဖြည့်စည်းလိုက်တယ်လို့ဖြစ်သွားတယ်။ဒါဆိုဆိုလို့ကျွန်တော်သဘင်ဖြည့်စည်းသွားတယ်။အဲဒါကြောင့်မို့လို့ဒီလိုပစ္စည်းတွေကိုအသုံးများတာရန်ပြင်းတာကိုယ်သဘင်တဲ့ရန်ပြင်းတာတွေသုံးမိတာဒါမှမဟုတ်ထားမဲ့အချိန်တဲ့အကြာကြီးသုံးမိတာတစ်ခါဒီမှာလည်းတစ်နေ့လုံးနှစ်ခါသုံးမိတာဒါမှမဟုတ်ဆေးဆိုးတဲ့အခါမှာတနည်းဆိုးပြီးတော့နောက်မကြိုက်လို့ဆိုပြီးတော့ထပ်ဆိုးမိတာစသဖြင့်မျိုးစုံရှိတာပေါ့။ဒါကြောင့်မို့လို့ဒါမျိုးတွေသုံးပြီးတော့သဘင်ကျန်းနဲ့ကျွတ်လွယ်ပြတ်လာတယ်ဆိုရင်အဲဒီခုနအခုသုံးနေတဲ့သဘင်ပြပြတဲ့ပစ္စည်းတွေကိုခဏရက်ထားဖို့လိုတယ်ဆိုတာကိုပထမဆုံးပြောချင်ပါတယ
်။ဟုတ်ကဲ့အဲ့တော့နောက်ဟုတ်ကဲ့ကျွန်တ
ော်ကျွန်တော်တို့သဘင်ပြတဲ့အခါမှာပြစ်ခံပြီးအများကြီးပြစ်ထားတာလို့ပုံစံမျိုးဆိုရင်သဘင်အမျိုးကိုမလိန်ထားတာပေါ့နော်။ပြီးတော့ဆွဲရှာအားနဲ့ဆွဲဖိအားနဲ့ဆွဲထားတဲ့အတွက်ကြောင့်မလို့အဲ့လိုပုံစံကြီးကသဘင်ကျွတ်စီတတ်တယ်။အပြင်ပြင်ကောင်းရဲ့ဘေးဘက်ပေါ့နေထိုင်လို့နေရာသဘင်ကပုံပြီးကျွတ်လွယ်တယ်။ဒါမှမဟုတ်လို့ကိုယ်ကသဘင်ကျွတ်နေတဲ့ကျေစံကြီးရဲ့အနည်းကျက်တဲ့ဆိုရင်ပုံစံအပြောင်းလဲလေးလုပ်ပြီးတော့ထားခြင်းနဲ့ပြုပြင်တဲ့နောက်ထပ်အဖြစ်များတာတွေကတော့ကောင်းချော်တာများတာ BP ကများတာ brush တိုက်တာများတာတွေကလည်းသပင်ကိုပြည့်စည်ပြီးတော့အကျုပ်များစီတယ်ဗျကောင်းချော်ပြီးတဲ့နောက်မှာ conditioner သုံးရင်ကောင်းပြည့်တဲ့အခါပုံရင်းနဲ့ကပိုလွယ်တယ်သပင်ကစုံနေပိုပြီးတော့ကျွတ်လွယ်တာကြောင့်အဲဒီကောင်းချော်ပြီးရင်ပုံမှန်နဲ့ကျန်းကျန်းတုတ်တာမျိုးကျန်းကျန်းပြည့်တာမျိုးရှောင်သိမ့်ပါတယ်အဲတချို့ဆိုရှိတယ်ဒီနေ့ကိုအချက်တရား BP ရင်သပင်တန်းနေဆိုပြီးတော့သပင်ရောပြိတာတွေအများများတယ်အဲ့ဒါကိုမယုံပါနဲ့ဒီသပင်တော်မှပို့ပြီးတော့ကျွတ်လွယ်သေးတယ်ဗျတကယ်တော့အသွားတုံးတုံးလောင်ဖြစ်တဲ့အခါမှာအယိုးကျဲကျဲပြီးမျိုးတော်မှယူချေပြီးတော့အသုံးပြုတဲ့ချွန်ချွန်ဆိတ်ဆိတ်အလုံးလိုပြီးတွေမျိုးတွေဆိုရင်သပင်မျိုးအားနဲ့ပြီးဆောင်ဆိုပြီးတော့သပင်ကိုကျွတ်တတ်တယ်ဒါမှမဟုတ်ကောင်းပြည့်တဲ့ပုံစံကောင်းချော်တဲ့ပုံစံ brush လိုက်တဲ့ပုံစံတွေရလေဒီပုံစံအမှားတွေရှိတဲ့အတွက်အဲ့လိုမျိုးအမှားတွေနဲ့ဆိုရင်သပင်ကျွတ်တယ်ဆိုတော့အခုပြိထားခြင်းနဲ့ပြန်ပြီးပြုပြင်လို့ရတာပေါ့နော်နောက်တစ်ခါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီကောင်းချော်ရည်နဲ့ပတ်သက်ပြီးတော့ဘလို့ဘလောက်အချိန်လောက်ရှော့တင်လဲဆရာခုနဖေးဖေးတယ်ပေါ့နော်အများကြီးမဖေးမရဘူးအ
ဲ့ဒါကလေဗျပြောရမယ်ဆိုရင်တက်တက်တကန်းလောက်ပြောလို့ရတယ်ဆိုတော့ဒီနောက်ဟိုဆိုတော့တော့ပြောဒီတယောက်တယောက်ကတော့ပြန်ပြန်ချင်းတော့မတူဘူးပေါ့လေဒီချိန်ကနေသုံးမြင်ဒီတစ်ပတ်ကိုရှော့လို့ရတယ်လို့ပဲအကြံပြုမှထားလိုက်ရင်ရပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့အဲ့တော့နောက်
ကျွန်တော်တို့ဇဝင်ထိမ့်သိမ့်နဲ့အကြောင်းပြောနေတာပေါ့နော်အဲ့ဒီမှာမျိုးရိုးကြောင့်ဇဝင်ထိပ်ပြောင်တာရှိတယ်ဇဝင်ကျွတ်တာရှိတယ်အဲ့ဒါတွေရတယ်အဖြစ်များတယ်ဗျအဲ့ဒါကြီးကတော့ဟိုတင်းငင်းမှုမမှန်လို့လည်းမဟုတ်ဘူး။ဘာမှတုံးတဲ့ပစ္စည်းတွေပြင်းထန်လို့လည်းမဟုတ်ဘူး။ကိုယ့်ရဲ့မျိုးကြောင့်သဖြင့်ကျွတ်နေရတယ်။မိခင်နဲ့ဖခင်နှစ်ဖက်လုံးကဒီကြောင့်ဖြစ်နိုင်တယ်။မိန်းမတွေမှာဆိုရင်တော့ထိတ်ပြောင်တာအတွက်သဖြင့်ပါတဲ့ပုံစံမျိုးပူဖြစ်များရင်ယောက်ျားတွေမှာဆိုရင်တော့ထိတ်ပြောင်တာမျိုးပူဖြစ်များတယ်။တချို့ဆိုလို့ဆေးကြော်သက်အသက်20ကျော်30ကျော်အဲ့ဒီလောက်မိခင်ကလေးကဥစားဖြစ်တဲ့လူလည်းရှိတယ်။အဲ့တော့မျိုးကြောင့်ဒီသပင်ပါတာထိပြောင်တာတော့ရက်တန်တော့လုံးလို့မရဘူး။ဒါပေမဲ့သပင်တန်နဲ့မီနောက်ဆီဒီလို့ခေါ်တဲ့ဆေးရည်ရှိတယ်ဗျ။အဲ့ဒါလေးကြီးပြန်ပြီးလိမ့်ပြီးရင်တော့သပင်ပါတာကိုတက်တာစီတယ်သပင်တန်တာပေါ့နော်။အဲနောက်ယောက်ျားလေးအတွက်ဆိုရင် trainer strike လို့ခေါ်တဲ့ဆေးကိုဆရာဝန်နဲ့တိုင်ပင်ပြီးတောက်လို့ရတယ်။အဲ့ဒါလည်းသပင်ကျွတ်တာကိုတက်တာစီတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ပြီးရနောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။တရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ဖို့အလွန်အရေးကြီးနေချိန်မှာရှေးဟောင်းကြီးလက်တလေးကြောင့်တရားမျှတမှုရဖို့အခက်အခဲရှိနေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရစေ။
မွန်ပြည်နယ်ကမြို့နယ်ခြေကူးစလုံးမှာတရားဥပဒေကိုလေးစားလိုက်နာမှုအားနည်းနေတဲ့အတွက်ရာဇဝတ်မှုကျူးလွန်သူကိုအရေးမယူနိုင်ကြောင်းလွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကပြည်နယ်လွှတ်တော်မှာဆွေးနွေးကြပါတယ် ye lo da la za ko gao gong phyan mu lu kong ku mu yat chin au chou yom mu ga mie kwe yong sa mu sa de pyatana rue ko sun nwe ya ba de tia u pa de so mo mu a ne ni da ko chai tho mo lo myai ne ye myo ne ma pi lu 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 ga me la ma tong ye set tai san na pya ya ba de ma tia lo da ko ti ma khan nai do lu pao kwe la de tabo phit ba de tu te tui de phit ja de lisa donni William Bennett and Kim Tessin Noga, Molamine, Yemu Ne, Yangundanga, Dala, Shivitane, Slangdayama, Nasam Sachoka, Quincy Lila Tare, My Justice, Seeing Kaza Male, Tiauri, Somu, Ane Nibungu, Popiavade, Tianya Damune, Patepi, Piru, Dora, Mimianeka, Tire Amu, Nezi, Nere Amu, Piausilu, Pijavade, Dagoji, Amu, Tom Yamago,
တရားဥပဒေအရာဖြည့်ရှင်းနိုင်တာမဟုတ်ဘဲအောက်ခြေမှာကိုနိကိုဟာနဲ့ဖြည့်ရှင်းနေပုံရပါတယ်ဘဝဝေကျေးကြောင့်ဒုက္ခဖြစ်ရတာလို့ယုံကြည်သူတွေလည်းရှိပါတယ်တရားဥပဒေအရာအရေးယူဖို့ငွေကြေးမတတ်နိုင်သူတွေများပါတယ်ခုမှတန့်ငယ်မတည်မှုတစ်မှုကိုမိုင်းဂျက်စတစ်အစီရင်ခံစာမှာဖော်ပြထားပါတယ်မွန်ပြည်နယ်မှာစနစ်သမီးကိုမတည်ခြင်းသူဟာလူကြီးလူကောင်းဖြစ်လို့ရက်ကြေးအာဏာပိုင်ကပထမတ ရပါတယ်။ငွေကြေးအကုန်ကျများမဲ့အမှုဖြစ်လို့မင်းကလေးဘက်ကမာရီစတုတ်လူမှုရေးအဖွဲ့ရဲ့ငွေကြေးအကူအညီနဲ့တရားဆွဲပါတယ်။တနည်းလောက်အမှုစစ်ဆေးပြီးရုံးချင်းများစွာကြားတဲ့အခါမရင်းတရက်ခံထောင်ဆယ်နှစ်ကြာသွားပါတယ်။အသင်းအဖွဲ့အကူအညီမရရင်အေးအယူကိုမလွယ်တဲ့သဘောဖြစ်ပါတယ်။ကျိုင်မျောမျိုးနယ်ဦးလေးကြီးရွာက73နှစ်သမီးကိုမတင်းကျင့်တဲ့ကျောင်းနိုင်ဘုန်းကြီးကိုအမကန်နဲ့လှုပ်ပေးထားတဲ့အမှုကိုလည်းမွန်ပြည်နယ်လွှတ်တော်မှာလွန်ခဲ့တဲ့ဇွန်လကဆွေးနွေးကြပါတယ်
။ချင်းလက်ယုံကြည်ကိုယ်ွယ်မှုဓလေ့ကိုအလွဲသုံးစားလုပ်တဲ့ဘုန်းကြီးအချို့သတင်းကိုပြည်တွင်းသတင်းမှာဖော်ပြပါတယ်။ဘုန်းကြီးကျောင်းမှာခဏနေတိုင်းနဲ့မူလာရန်ကျောင်းသူ၄ဦးကိုပသိမ်မျိုးနယ်ရေတိုးရွာစိတ်ဓာတ်တုကကျောင်းကတူရီသောဘုန်းကြီးဦးနန္ဒသီရိကအရမပြုတဲ့သတင်းကိုမေလ24ရက်နေ့ထုတ်မြန်မာနောက်သတင်းစာမှာတပ်ပုံနဲ့တကွဖော်ပြပါတယ်။လူဆိုရင်ဓာတ်နဲ့ခုတ်တဲ့ဘုန်းကြီးဆိုတော့မတတ်နိုင်ဘူးလို့ကလေးတူရဲ့မိဘကပြောပါတယ်တဲ့။ဦးနန္ဒသီရိဟာလွတ်မြောက်ထွက်ပြေးနေပါတယ်။တရားဝတိတိုင်းမှာမနစ်ကမတိမ်းဘူး243မှုဖြစ်ပွားတဲ့အနေနဲ့156မှုမှာအသက်မပြည့်တဲ့ကလေးတငယ်တွေကကျူးလွန်တဲ့ပြစ်မှုတွေဖြစ်ပါတယ
်။မိမကိုအနိုင်ကျင့်တဲ့အိမ်တွင်အကြမ်းဖက်မှုဟာတရားရုံးမရောက်ပဲပျောက်ပြက်ကုန်တာများပါတယ်။ဥမာလူကြီးတန်90ကျော်ရှိတဲ့တိုင်းပြည်မှာအိမ်တွင်အကြမ်းဖက်မှု942မှုကိုသာ2014ရဲ့မှတ်တမ်းမှာတွေ့ရတာကိုကြည့်ရင်အမျိုးသမီးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုဟာကွယ်ပျောက်ကုန်တဲ့သဘောဖြစ်ပါတယ်။ကျေးလက်လူတို့ဟာပြဿနာဖြစ်ရင်အိမ်နီးချင်းရက်ွက်လူကြီးဆယ်အိမ်ကောင်းရက်ွက်အသင်းနဲ့ပါတီကိုယ်စားလှယ်တွေကိုအကူအညီတောင်းလို့ရှိပါတယ်။နောက်မှရက်ကြီးအုပ်ချုပ်ရေးမှူးရဲစခန်းမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်တရားရုံးစသဖြင့်အဆင့်ဆင့်တက်သွားပါတယ်။ပြဿနာကိုဘဝဝကြွေးအဖြစ်သတ်မှတ်ပြီးငြိမ်းခံနေသူတွေလည်းရှိပါတယ်။သူတို့ဟာလွဲမှားတဲ့ဘာသာရေးယုံကြည်ချက်ကြောင့်ဒုက္ခရောက်နေသူတွေဖြစ်ကြပါတယ
်။ NLD အစိုးရတက်လာကြတဲ့ကတရားဥပဒေစိုးမိုးရေးကိုကျွေးကြော်လာတဲ့အတွက်ဥပဒေနဲ့တရားရေးဆိုင်ရာနိုင်ငံခြားအဖွဲ့အစည်းအချို့ဟာမြတ်လူပေါင်းကတရားမျှတရေးသဘောတရားကိုစုံစမ်းလေ့လာပြီးအကြံပေးကြပါတယ်။တရားဥပဒေကိုဘယ်လိုကျင့်သုံးရမလဲဆိုတာနဲ့ပတ်သက်ပြီးသင်တန်းလေးပေးပါတယ်။ဒါပေမဲ့ပြဿနာကြီးငယ်ကိုအောက်ခြေမှသာဖြေရှင်းတဲ့ဓလိနဲ့ငွေချေးအခက်အခဲကြောင့်ပိုပြီးတရားမျှတအောင်ဘယ်လိုလုပ်ရမလဲဆိုတာဟာနိုင်ငံခြားပညာရှင်တွေမတတ်နိုင်တဲ့ကိစ္စပါ။အုပ်ချုပ်ရေးနဲ့မကင်းတဲ့တရားစီရင်ရေးလည်းရှိပါသေးတယ်။အပြစ်ကရက်သေးပြီးငြင်းရမ်းသွားမယ်ဆိုရင်တရားစီရင်ရေးနဲ့ပြဿနာဖြေရှင်းရေးဓလေ့ကိုပြောင်းလဲစေနိုင်ပါသေး။ပြည်သူလူထုမှာဥပဒေနဲ့ပတ်သက်တဲ့ဗဟုသုတနည်းပါးနေတာဟာလေတရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ရမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်ပါသေး။ဥပဒေဆိုင်ရာဗဟုသုတမရှိရင်တရားမျှတမှုရဲ့အဓိပ္ပာယ်ကိုနားလည်ဖို့ခက်ခဲပါသေး။အစိုးရကတော့ရက်ရတည်ရင်ရေးကိုဦးစားပေးတာကြောင့်ကြည့်တဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီးဆိုတဲ့ဓလေ့ကိုသဘောကျနိုင်ပါတယ်။ဒါပေမဲ့ဒါဟာပြည်သူအတွက်တရားမျှတမှုမဟုတ်ကြောင်း My Justice အဖွဲ့ကသုံးသပ်တာပါလေခင်ဗျာ
။ဥ ဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့က
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကြာတာပင်ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့အစိုးရတပ်မတော်ကုစရယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုကိုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရှေ့ဆိုင်လိုက်ပါတယ်။ပွဲချင်းပါခွင့်မတောင်းဘဲကရင်အာဂါနီနဲ့အထိမ့်မှအခမ်းအနားကျင်းပလို့ KNU ခေါင်းဆောင်ပိုင်းဖြစ်တဲ့ဗထုမန်းကြီးမောင်အပါအဝင်ပွဲဖြစ်မြောက်ရေးကော်မတီ၅ဦးကိုဟင်္ဒရာခိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်နဲ့လက်ရှိတိုက်ပွဲဝင်နေတဲ့မြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံဖို့ချင်းဆိုထားကြပေမဲ့အစိုးရဘက်ကအကြောင်းပြချက်မရှိရွှေ့ဆိုင်းလိုက်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမူကြီးနော်ဘူးကပြောပါတယ်ကနဦးကဩဂုတ်လဒုတိယပတ်မှာတွေ့ဆုံဖို့သဘောတူထားကြတာပါမြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအန်းပလောင်မျိုးနန်းလူမျိုးရေးတပ်မတော် TNLA ကသတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကလည်းအဆိုပါတွေ့ဆုံမှုဟာနှစ်ဦးနှစ်ဖက်တွေ့ဆုံမှုဆန္ဒရှိခြင်းဖြစ်ကြောင်းလက်ရှိအချိန်ထိတော့အစိုးရတပ်မတော်ကတိကျတဲ့ရက်ချင်းမျိုးမပေးသေးကြောင်းရက်ချင်းတိတိကျကျနဲ့ကမ်းလှမ်းတာမျိုးလည်းမရှိသေးကြောင်းပြောပါတယ်ဦးသိန်းစိန်အစိုးရခေတ်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန့် MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုငြိမ်းချမ်းရေးလက်ခံဆွေးနွေးမှာမဟုတ်ပဲလက်နက်ပဲချရမယ်လို့ပြောကြားထားပေမဲ့တရုတ်အစိုးရကြောက်ဝင်ပေးမှုကြောင့်ဒေါ်ဆန်းစုကြည်အစိုးရခေတ်မှာတွေ့ဆုံမှုတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ်
ERB တိုင်းဟိန္ဒရာမြို့နယ်မှာကရင်အာဆာနီနဲ့အခမ်းအနားဦးဆောင်ဂျင်းပတ်သူ၅ဦးကိုပွဲချင်းပခွင့်မတောင်းခံတဲ့အတွက်ရက်ကျေးဥပဒေပုံမှန်27နဲ့အမှုဖွင့်တရားစွဲဆိုသွားမယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောကြားလိုက်ပါတယ်။အဲ့ဒီတရားစွဲဆိုခံရမဲ့သူ၅ဦးထဲမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်မြို့တအစည်းအရုံးကောင်းဆောင်ပိုင်းတူဖြစ်တဲ့ပတောမန်းငိမ့်မောင်လည်းပါဝင်ပါတယ်။အခုလိုဖြစ်ပွားတာဟာပြည်ထောင်စုမပြိုကွဲရဲ့အတွက်အမျိုးသားပြန်တဲ့တင်းမြက်ရေးကိုထိခိုက်စေနိုင်တယ်လို့ဗတုမန်းငိမ့်မောင်ကပြောပါတယ်။ဩဂုတ်လ7ရက်နေ့ကကရင်မျိုးသားတော်လှန်ရေးကောင်းဆောင်စောပတ်ဦးကြီးကြဆုံးတဲ့နေ့ဖြစ်တဲ့ကရင်အာဆာနီနေ့အခမ်းအနားကိုကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့အပြင်တနင်္သာရီတိုင်းပဲခူးတိုင်းနဲ့အီယာဗီတိုင်းဒေသကြီးတို့မှာအတီးတီးကျင်းပကြပါတယ်။ဒီအကြောင်းကိုတည်င်းဆောင်ပါကန္တမှလည်းဆက်လက်နားဆင်ရမှာဖြစ်ပါတယ်။
ရင်နံယူစိတ်မှုလို့ယူဆရတဲ့မြင့်ရည်အယောင်ပြောင်းလဲစီးစစ်မှုကျေပြန့်လာနေပြီးရင်နေတတဝါတွေတည်ဆုံနေတာကြောင့်ဝိုင်းရဲအတွက်ငါးဖန်းစားနေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်နဲ့မြေပုံမြို့နယ်ကဒေသခံတွေကစိုးရိမ်နေကြပါတယ်။ဩဂတ်စ်လ10ရက်နေ့ကစပြီးဖြစ်ပွားလာတဲ့တန်ဆိုင်မြင့်ရည်အယောင်ပြောင်းလဲစီးစစ်မှုတွေဟာငါးတွေတည်ဆုံလာတဲ့အတွက်ကြောင့်အိမ်မွေးတိရစ္ဆာန်တွေကိုလည်းထိခိုက်လာမှကိုစိုးရိမ်နေကြတာပါ။အခုလိုအယောင်ပြောင်းလဲစီးဆင်းနေတာဟာရင်နံယိုဖိတ်မှုမဟုတ်ဘူးလို့မျက်စက်နဲ့စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပေမဲ့လူမှုအသင်းအဖွဲ့ကတက်ခွဲစမ်းတက်ချက်အရမြင့်ရည်ထဲမှာစီပါဝင်မှုတွေ့ရှိထားလို့မကြာခင်သတင်းထုတ်ပြန်ဖို့စီစဉ်နေတယ်လို့လည်းလူမှုအသင်းအဖွဲ့ကပုဂ္ဂိုလ်တဦးကပြောပါတယ်
။မွန်ပြည်နယ်လက်မိုင်းမြို့နယ်အနီးတစ်ဝိုက်ကျေးရွာတွေကိုလမ်းမီးခအပ်တဲ့တိုင်ကိုကြက်9000နီးပါတိုးကောက်ခံနေမှုကိုလက်မခံနိုင်လို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရထံကိုပါအစဉ်စဉ်တင်ပြတောင်းဆိုသွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကလမ်းမီးခတိုင်ကိုလက်စင်ကြီးကြက်ငွေ4250ကျပ်နဲ့ဝန်ဆောင်ခကြက်900မပေးရဖို့အတွက်အချက်9ချက်ပါတောင်းဆိုချက်ကိုရွာသူရွာသားတွေကစုပေါင်းတောင်းဆိုကြတာပါလမ်းမီးအတွက်လက်စင်ကြီးနဲ့ဝန်ဆောင်ခပေးဆောင်ရမယ်ဆိုရင် Southern Myanmar Development SMD Lessi Mitolo Pian Piu Ye Gomni Ga Lamai Myo Ne Ani Anaga Inchi Tataung 3500 Jo Si De Jiyo Osu Nga Khu Ma De Di Cha La Sin Ngwe Jat Teng Paung 640 Jo Kao Yu Ya Si Twa Ma Phit De Lu Data Khan Lue Ga Pyo Ba De
မြောက်ပိုင်းမဟာမိတ်နဲ့အစိုးရတပ်မတော်အကြားမြောက်ပိုင်းမဟာမိတ်နဲ့ RCSSSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီတို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကိုခိုင်မြို့နယ်နဲ့နမ်တူမြို့နယ်ထဲကဒေသခံရကနဟာနေရာကနေတင်းရှောင်နေကြရပါတယ်။ဩဂတ်လ14ရက်နေ့က ဇူလိုင်လကစပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေလို့လေယာဉ်လုံငန်းမလုံးနိုင်ပဲစစ်ဘဲတင်းရှောင်နေရတယ်လို့ရွာသကြီးဆိုင်လူကပြောပါတယ်။ဩဂတ်လ12ရက်နေ့ကနေ14ရက်နေ့အထိနေ့တိုင်းလိုလိုအစိုးရတပ်မတော်တပ်မတက်တက်669နဲ့မြောက်ပိုင်းတပ်ပဝင်တွေဖြစ်ကြတဲ့ကချင်လွတ်လပ်ရေးတပ်မတော်
အခုပြည်တွင်းလွှာတွေဥဆက်လက်တင်ဆက်ပေးသွားမှာပါ။ဩဂတ်လ12ရက်နေ့မှာကြာရောက်တဲ့66နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေကိုမိုနဲ့ကရင်ပြည်နယ်ရန်ကုန်ပဲခူးနယ်အေရဝတီတိုင်းအတွင်းကရင်လူမျိုးတွေနေထိုင်တဲ့နေရာတွေမှာအသီးသီးကျင်းပပြီးမဲ့အေရဝတီတိုင်းဒေသကြီးအတွင်းမှာတော့ခွင့်ပြုချက်မရပဲကျင်းပရဲဆိုပြီးအာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်။
လူလူရွေးကောက်တင်မြောက်ထားတဲ့ဒီမိုကရေစီအစိုးရခင်မှာဒီလိုမျိုးဖြစ်တဲ့မှာဗလားမိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။မြမငင်းချမ်းရေးချီနေကိုပြသချင်လို့ကရင်အာဇာနည်နေ့ကျင်းပရတာဖြစ်တယ်လို့ KNU
ရဲ့ရွနယ်စည်းရုံးရေးမှူးတဦးဖြစ်တဲ့စောအေဒါကပြောပါတယ်။အမျိုးသားကောင်းဆောင်ရဲ့ချက်တက်လက်ကတဲ့နိုင်ငံရေးစူးစမ်းဆောင်ရွက်မှုတွေကိုသိရှိရတဲ့ပိုက်ပါတယ်။နောက်တစ်ပိုက်ကျတော့ကျွန်တော်တို့ကရင်လူမျိုးတွေဟာမြန်မာပြည်မှာ
တကယ်ကိုငြိမ်းချမ်းရေးလို့ရှိတဲ့အစ်မဖြစ်ကြောင်းကိုလည်းပြတ်ပြေးချင်တယ်ဒီကမချက်ပါပါတယ်ခင်ဗျာ။မွန်ပြည်နယ်တမကြမ်းမှာကျင်းပါတယ်။ကရင်အာဇာနည်နေ့ကိုမွန်ပြည်နယ်အစိုးရကိုယ်စားလှယ်တွေတက်ရောက်အားပေးပေမယ်။အေရဝတီတိုင်းဟင်္သာရာမြို့မှာတော့ခွေပြုချက်မတောင်းဘဲပွဲကျင်းပါတယ်ဆိုပြီးမြို့နယ်အာဏာပိုင်ကကရင်အာဇာနည်နေ့ပွဲဥဆောင်ကျင်းပတဲ့သူ၅ဦးကိုတရားစွဲဆိုလ
SDA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့ဗဒိုမန်းကြီးမောင်ကပိုင်ရနာစီလုံးညီညွတ်ရေးလမ်းစဉ်နဲ့မလျော်ကံမှုလို့ပြောပါတယ်
လူမျိုးတစ်မျိုးရဲ့ထိုးမြထားတဲ့တာဝန်ထားတဲ့နေ့ထိုးခဲ့ကြောင်းမလုံးဝမပြောကြတာအင်မတန်မှအပြောင်းအလဲရှိရကြတယ်အင်မတန်မှပြင်းပါတယ်သဘောထားဖြစ်ဒီတည်းတည်းအခုကျွန်တော်ပြောလိုက်တဲ့ဒီတစ်မျိုးသားလုံးဝကြားပြီကျောင်းရဲ့တိုင်းနာတွေလည်းကြားပြီအဲ့တော့ကျွန်တော်တိုင်းနာစီလုံးညီညွတ်ရေးကိုတည်ဆောက်နေတယ်ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုပေါ်ရမှုကအင်မတန်မှဘယ်လိုကလည်းကြီးတာဖြစ်တယ်တနည်းအားဖြင့်အတိုင်းတိုင်းတိုင်းနဲ့လုပ်တာဖြစ်တယ်နောက်ကျွန်တော်အနေနဲ့ထားမှာဖြစ်တယ်
အဲ့ဒီခန်းနားမှာကရင်အာဇာနည်ခေါင်းဆောင်များကိုဂုံပြုအလေးပြုတာတွေလမ်းသူပန်းခွေချတာတွေကရင်အာဇာနည်ပုဂ္ဂိုလ်များအကြောင်းဟောပြောတာတွေလက်ရှိငင်းချမ်းရေးဖြစ်စဉ်အကြောင်းရှင်းပြတာတွေပြုလုပ်ခဲ့ပါတယ် KNU တမဟာငားမှာကျင်းပတဲ့ကရင်မျိုးသားအာဇာနည်နေ့ကိုစည်ရေးပြခန်းနားနဲ့မပြုလုပ်ဖို့ကရင်ပြည်နယ်အစိုးရလက်စရေးရလုံခြုံရေးဝန်ကြီးကတားမြစ်ခဲ့ပေမဲ့အောင်မြင်စွာကျင်းပသွားပါတယ်အဲ့ဒီအခြေအနေကိုကရင်သတင်းဌာနအယ်ဒီတာချုပ်နမ်ဖောကီကအခုလိုပြောပါတယ်
။အရာဒီတိုင်းမှာလုပ်တဲ့ပွဲကိုပေါ့နော်။အတားအဆီးကပိတ်ပင်နေမဲ့ဘာမှမပြောဘဲနဲ့ဒီတိုင်းလှထားလိုက်ပြီးတော့အခုပွဲပြီးတဲ့ခါကျတော့ဒီဥဆောင်တဲ့သူတွေပေါ့။တရားစွဲမယ်ဆိုတာမျိုးအိတ်ချီတော့လောဆယ်ကြားရတာပေါ့နော်။ဒါပေမဲ့နေရာတိုင်းမှာတော့သူ့အတူတိုင်းဆိုကြည့်ဆိုလဲသူကသူလောက်ဆောင်လို့ပြီးသွားတယ်။ CNU တို့ထိန်းချုပ်တဲ့နေနေဆိုလဲတားစီရုံးမြောက်လဲအဲ့မှာကျတော့ကိုအောင်မှုပြီးသွားတာပေါ့နော်။လူမျိုးပြတဲ့နေရာမှာတော့လဲပြီးသွားပြီမဲ့လဲနောက်ဆက်တွဲကတော့ကိုယ်ပြီးသွားလို့အေးစီစီရောဖြစ်နေသေးဘူးလို့ပြောလို့ရတာပေါ့
1950ပြည့်နှစ်ဩဂုတ်လ7ရက်မှာကရင်တော်လှန်ရေးဖခင် KNU ဥက္ကဋ္ဌဟောင်းစောဘဦးကြီးကြဆုံတဲ့နေ့ကိုဆွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်ကရင်လူမျိုးတွေကသတ်မှတ်ထားတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားတမကတစ်ခုပေါ်ထွက်လာဖို့နဲ့အပိနှိတ်ခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရရပါဝင်ကူညီနိုင်ဖို့အတွက်မြို့နယ်ပေါင်းစုံကလယ်သမားကိုယ်စားလှယ်တွေတွဲဆုံဆွေးနွေးပြီးတောင်သူလယ်သမားတမကကိုအင်္ဂါနေ့ကဖွဲ့စည်းလိုက်ပါတယ်။တောင်သူလယ်သမားတွေဘာအခက်အခဲတွေရှိလို့ တောင်သူလယ်သမားတမကဖွဲ့စည်းရပါတယ်ဖွဲ့စည်းရခြင်းနဲ့အကြောင်းရင်းကိုသိရှိရအောင်ကိုမောင်အေးကစူးစီးတင်ဆက်ပေးထားပါတယ
်ညီလာခံကိုအောက်ဂုလ12ရက်ကနေ14ရက်နေ့ထိစိုက်တွေမြို့အလိုတော်ပြေပုံတော်ကြီးကျောက်ကဓမ္မယုံမှာကျမ်းပခဲ့တာဖြစ်ပြီးမြို့နေပေါ့စုံကကိုစလေတွေနဲ့လေလာသူတွေအပေါင်းအောင်အာအနှရာခန့်တို့ကရခိုင်တောက်သူလေသမားသမကကိုဖွဲ့စည်းလိုက်တာပါဒီသမဂ္ဂဟာတောက်သူလေသမတို့ရဲ့ဘဝကိုမြင့်တင်ဖို့ဖြစ်တယ်လို့တောက်သူလေသမသမဂ္ဂတာဝန်ခံအတွင်းရေးမှုကိုကျော်စင်ကအခုလိုပြောပါတယ်
တောက်သူလေသမကလည်းကိုကြီးကတော့မြင့်တင်အောင်ဆောက်မယ်ဆိုတဲ့အချက်ပေါ့အဲမြင့်တင်ဖို့အတွက်ကတော့ကျွန်တော်တို့ကလုံးဝစီတွေကအများကြီးပဲ
ကျောက်တော်မြို့နေသဝန်ကိုက်ကြည့်ရွာကလေသမတို့ကတော့ကျောက်တော်အခြေစိုက်တန်းရတစ်ခုကလေမြေတွေဆင့်ယူခံထားရတဲ့ဒေသခံလေသမတို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်လေသိချင်ရတဲ့လေသမတွေကတော့လေမြေရမြေပေါ်အဲ့ဒီလေကိုပြင်လေပြီးတော့လေကျန်တဲ့လူကြတဲ့ဒါပေမဲ့လေပတ်စံလေးကိုမရောက်သေးဘူး။နေနေရတဲ့ဒီသမားတွေကတော့တောက်ဝနေရတော့တော့မရှိဘူး။သူတို့ရဲ့လေလေးမရှိတော့ဘူးဆိုတော့တချို့ဆိုအိုးမင်းအင်းမင်းဖြစ်သွားတယ်
။ဆောင်းရှုံးနေတဲ့ရခိုင်တောက်သူလေသမားတို့ရဲ့ခေါင်းရိပ်ကိုအခုဖွဲ့စည်းလိုက်တဲ့သမားကအနေနဲ့ဥပဒေနဲ့အညီအကာအကွယ်ပေးသွားမယ်လို့ကိုကျော်စံကစပြောပါတယ်
။တမကကူတဲ့လောကမှာလုံးဝစီလို့ရှိတယ်လို့အစိုးရနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ပြောရမယ့်လုံးဝစီလို့ရှိပါတယ်။အစိုးရနဲ့ပြောတဲ့လုံးဝစီဖြစ်မှာဆိုရင်အစီအစဉ်ကျွန်တော်တို့ဒီစိတ်ပင်ကန္တာတို့ဒီကံကြိုးကနေတော့မှာပြည်ဆိုင်တောင်းပြီးလေသမားတွေကအဆင်မပြေရလို့ရှိတယ်။အဲ့ဒီအဆင်မပြေရလို့ကျွန်တော်တို့ကဥပဒေအကြောင်းနဲ့ကျွန်တော်တို့ပန်းပုတ်နေအောင်ဆိုတော့
1986ခုကနေအခုအထိစိုက်တဲ့သိမ့်စိမြင်နဲ့စီးပွားရေးသမားတွေပဇွန်မွေးမြူဖို့သင့်ယူတာရခိုင်ပြည်မှာလေကားပေါက်9သိန်းကျော်ရှိပြီးလေသမားတွေဟာလေပိုင်ချံဘဝကနေအလုံးသမားဘဝကိုကြားရောက်ခဲ့ရသလိုရခိုင်ပြည်နယ်လွှတ်တော်ကလေယာဉ်မြေသိမ့်စိခံရမှုတွေကိုကော်မတီဖွဲ့ပြီးဖြေရှင်းနေပေမဲ့ဦးသိန်းစင်အစိုးရလက်ထက်ကတိုက်ကြမှု1000ကျော်ထက်ကလေယာဉ်ကျော်ကိုသာဖြေရှင်းနိုင်ခဲ့ပြီးအခုအစိုးရလက်ထက်မှာလေတိုက်ကြမှု600ကျော်ထက်က120ကိုသာဖြေရှင်းနိုင်ခဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်အမဲဦးအောင်ဝန်းကရခိုင်တောက်သူလေသမသမကညီလာခံမှာပြောဆိုခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အစိုးရတပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်ပွဲချင်းပတ်ခွင့်မတောင်းဘဲကရင်အာဇာနည်နှင့်အထိမ်းအမှတ်အခမ်းအနားကျင်းပလို့ KNU ကောင်းဆောင်တပိုင်းဖြစ်တဲ့ဘဒုမန်းကြီးမအပါဝင်ပွဲဖြစ်မြောက်ရေးကော်မတီ၅ဦးကိုဟင်းတဒခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်
ကရရှိလေခုနားဆင်နေကြတာကတော့နေဆက်ဒေတာနဲ့လွတ်လပ်တဲ့တိုင်းရင်းသတင်းသမားတွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။နေဆက်ဒေတာတိုင်းရင်းသတင်းတော့ဒီစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
။လုံယုံရဲ့ရကွင်းလခွင့်ရှိသူစင်းကနေသမရတော်နဲ့ထွန်းကသူ့ကိုပယ်ဖြစ်လိုက်တာသမရကိုစင်ခေါ်ရဲသူတွေအတန်တက်အောင်ကြိုးပမ်းတဲ့လုပ်ရက်တစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကြီးခေါင်းဂျင်ဘရန်နန်ကပြောလိုက်ပါတယ်။သမရကသူနဲ့သူနီးစပ်သူတွေကိုကာကွယ်ဖို့လူငယ်ရေးရည်ရွယ်ချက်နဲ့အသေးအံကြိုးပမ်းနေတယ်ဆိုတာထင်ရှားတဲ့လူရဲ့ဖြစ်တဲ့အကြောင်းလဲဒီနေ့တော့ New York Times စာရဲ့သဘောထားအမြင်ဆောင်မှာ CIA ညှဉ်းချဲရေးမှူးဟောင်းကရေးသားခဲ့တာပါ။ဒေါ်ထရန့်ကတော့ CIA ကြီးခေါင်းဟာအစိုးရထဲမှာသဘောထားကွဲအောင်မတိမငြိမ်ဖြစ်အောင်တွေးထုတ်ပေးနေတယ်ဆိုပြီးလုံခြုံရေးအတွက်စိတ်ချသူစင်းကနေမနေ့တုန်းကပဲပယ်ဖြစ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်အစုမှာသမ္မတရည်နဲ့မီဒီယာတွေကြားအဖို့တွေရှိခဲ့ပေမဲ့သမ္မတထရန့်လက်ထက်မှာဝေဖန်တက်ခတ်မှုတွေပုံမပြင်းထန်လာနေတဲ့အတွက်မီဒီယာတွေစူးစီးပြီးတုံ့ပြန်မှုကြိုးစားနေပါတယ်။သတင်းစာလွတ်လပ်ခွင့်ပေါ်ညစ်ပတ်တဲ့နေရည်နဲ့ဖိနေနေရတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့ Boston Globe သတင်းစာကြီးရဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ကသတင်းစာတွေဒီနေ့မှပဲပူးပေါင်းပါဝင်လာကြပြီးသတင်းဌာနပေါင်း350ပါဝင်မှုကတိပြုထားတဲ့အကြောင်းလဲသတင်းစာကပြောဆိုထားတာပါ။ဒီခက်ပြင်းတဲ့မြောက်ပိုင်းကပြီးခဲ့တဲ့နှစ်တည်းပရိပတ်တွေတွင်ရိုညာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတော်တစ်ပြက်မှုဖြစ်တုံ့နှုံပြောဆိုရမယ့်အဆင့်ထိရောက်မြောက်ဆိုတာမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဆုံးဖြတ်ချက်တစ်စုံတည်းဟာမချရသေးတဲ့အကြောင်းနဲ့ဆုံးဖြတ်ချက်ချမှတ်တဲ့အခါမှာအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းမနေ့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲတွင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုလိုက်တာပါ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Vasco Folarich ဖြစ်ပါတယ်။ VOE ရဲ့ကြာသပတေးညပတ်အစီအစဉ်တွေကို line to meter 25 32 51နဲ့ line to meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ကျမမြတ်သိန်းအောင်ပါ။
This program has come to you from the Voice of America, Washington.